မေရိကန်နိုင်ငံသားရေးဝန်ကြီးဟယ်လာရီကလင်တန်ကဆူဒန်နဲ့တောင်ဆူဒန်တို့အကြားစစ်မဲ့ဖြစ်ပွားစီလောက်တဲ့အထိရောက်သွားနိုင်တဲ့သဘောထားကွဲလွဲမှုတွေကိုဆွေးနွေးအဖြေရှာကြဖို့တိုက်တွန်းလိုက်ပါတယ်။တောင်ဆူဒန်မြို့တော်ဂျူဘာကိုခိတ္တအလဲပတ်ရောက်သွားတဲ့ဝန်ကြီးကလင်တန်ကတောက်ကြနေမှာသတင်းတောက်တွေကိုအခုလိုပြောလိုက်တာပါ။ဝန်ကြီးကလင်တန်ကတောင်ဆူဒန်သမ္မတဆယ်ဗာကီးယားနဲ့လည်းဂျူဘာမြို့မှာတွေ့ဆုံခဲ့ပါတယ်။ဆူဒန်နဲ့တောင်ဆူဒန်တို့ဟာနှစ်နိုင်ငံကြားကြံရှိနေသေးတဲ့သဘောထားကွဲလွဲမှုကိစ္စတွေအထူးသဖြင့်ရေနံတယံစာတခွဲဝေပိုင်ဆိုင်မှုကိစ္စသဘောတူညီမှုတွေကိုဆွေးနွေးညှိနှိုင်းအဖြေရှာကြဖို့လိုအပ်နေတယ်လို့ဝန်ကြီးကလင်တန်ကထောက်ပြခဲ့ပါတယ်။တောင်ဆူဒန်ကရေနံထုတ်လုပ်မှုကိုဇန်နဝါရီလမှာရပ်ပစ်ခဲ့ပါတယ်။ဘာကြောင့်လဲဆိုတော့မြောက်ပိုင်းကရေနံပိုက်လိုင်းတွေကိုအသုံးပြုပြီးတော့တင်ပို့နေမှုအပေါ်ကောက်ခံတဲ့ငွေကြေးကိစ္စနဲ့ပတ်သက်ပြီးမကျေနပ်လို့ဖြစ်ပါတယ်။ဆူဒန်နဲ့တောင်ဆူဒန်နှစ်နိုင်ငံဟာနှစ်နိုင်ငံကွဲနွေပြီးဆိုပေမဲ့နိုင်ငံနှစ်ခုစလုံးရဲ့အနာဂတ်ကံကြမ္မာဟာဆက်ဆက်မှုရှိနေဆဲဖြစ်တယ်လို့ဝန်ကြီးကလင်တန်ကပြောဆိုခဲ့ပါတယ်။ဆူဒန်နိုင်ငံနဲ့တောင်ဆူဒန်တို့ဟာနှစ်နိုင်ငံကြားသဘောထားကွဲလွဲနေမှုတွေကိုဩဂုတ်လ2ရက်နေ့နောက်ဆုံးထားပြီးတော့အပြီးသတ်ညှိနှိုင်းအဖြေရှာကြဖို့ကုလသမဂ္ဂကချမှတ်ပေးထားခဲ့ပေမဲ့တကယ်တမ်းဖြစ်မလာခဲ့သေးပါဘူးခင်ဗျာ။